တင်တော်ဝင်းမင်ပါမြမရွေးကောက်ပွဲ3ရက်တာလို့တော့ဒီမှာအစိုးရနဲ့တက်မတော်ကြား UEC ပြည်တော်စုရွေးကောက်ပွဲကော်မရှင်ဆိုင်ရာအပြန်အလှန်ဝေဖန်ထိုးနှက်မှုတွေပြင်းထန်လာတာကဘာကြောင့်လဲဘလို့ဖြစ်ရှင်းတင်တာကို MIPS ငင်းချိုင်းနဲ့လုံခြုံရေးဆိုင်ရာမြမ Institute အဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကိုမေးရမှာအခုလို့စရှင်းပြပါတယ
်ဒီအစိုးရနဲ့တက်မတော်နဲ့ချမ်းမှာဒီလုံခဲ့တဲ့9နှစ်အတွင်းမှာဒီလိုအပြန်အလှန်အများပြူလာရှိမှပြောဆိုပြီးတော့လည်းညှို့ထိုးကြတယ်ဆိုတဲ့ဟာဒီတစ်ခါကတော့အပြင်းထန်ဆုံးပဲအဓိကဘာဖြစ်အောင်ဖြစ်လာလဲဆိုတဲ့ဟာတော့တက်မတော်က UEC ရဲ့လှုပ်ဆောင်ချက်ဒီအပေါ်မှာမချေမှတ်ဘူးပြောလာတာသိရတယ်ပေါ့နော်ပထမဆုံးအချင်းရွေးကောက်ပွဲတွေကိုဖြတ်သိမ်းရမယ်ပတ်သက်ပြီးတော့လည်းညှို့ထိုးကြတဲ့ဟာတွေရှိတာအဲနောက်လာမယ့်ရွေးကောက်ပွဲမှာနှစ်ဖက်လုံးဝနေပြီးတော့ကန့်ကွက်မှုတွေတော်တော်များများကိုလုံလာနိုင်တဲ့နေရာတွေတော်တော်များတယ်အဲ့ဒီအပေါ်မှာ UEC ဘလို့ရက်ကြည့်မလဲကိုအခုတည်းကနေပြီးတော့ဒီဗန်လန်းပြစ်ထားတဲ့ဆိုတဲ့ဟာမျိုးလည်းဖြစ်နေ
ဟုတ်ကဲ့အခုလေတယ်လမ်းပြစ်တဲ့သဘောကဒီမဲကြလက်အပေါ်မှာအချိန်ဒီထက်ပိုပြီးတော့မချိန်မနဲ့ဖြစ်လာမယ်ဆိုတာမျိုးကိုဥတည်တာလားဒါမှမဟုတ်ရှင်လည်းလက်ရှိဒီအစိုးရအပေါ်မှာဒီကံကြဲဆောင်ရွက်မှုရန်ချင်းတဲ့အပေါ်မှာရွက်တော့ပွဲမတိုင်ခင်မှာအဓိကသိခါချခြင်းတဲ့သဘောပြောခြင်းတယ်လို့ထင်တာ
ဒီလိုမျိုးဆွဆွဲပြောဆိုလိုက်ပြီးဆိုလို့ရှင်တော့အစိုးရကိုအပြစ်တင်တဲ့သဘောကတော့ provide ပြီးတော့ရောက်ပါတယ်ဒါပေမဲ့ဒီရွေးကောက်ပွဲကိုဖြစ်ဖို့ဆန္ဒကမ္ဘောမှာလည်းရှိပါမယ်။ဥမာမြေကြီးမှာရှိတယ်ဆိုလို့ရှိရင်ဒီကမ္ဘောဘက်ကလည်းတော့ရခိုင်လိုနေရာမျိုးမှာတော့တချို့နေရာတွေကဆိုင်နေဆိုင်နာပြီးတော့မတိုက်တဲ့နေပေါ့နော်။ဆိုတော့ဒါရွေးကောက်ပွဲနဲ့တိုင်းရဲ့တပ်ဆိုင်နဲ့အတူကြောင့်မလို့စစ်စင်ကြီးတွေကိုလည်းရပ်ထားတဲ့သဘောမျိုးလည်းဖြစ်နိုင်တယ်။အဲကျွန်တော်တို့စိတ်ပူတာဟုတ်ဖြစ်နေတယ်ဒီချက်ဒီအမှားယွင်းတွေကိုမှတ်တမ်းနေတင်ပြီးတော့ election ပြီးတော့မှထွက်လာတဲ့ရလဒ်ဒီပေါ်မှာပြင်းထန်တန်ခွက်ကြတာတွေဖြစ်တဲ့ဒါပေမဲ့ရွေးကောက်ပွဲဖြစ်တဲ့ကာလမှာလိုမျိုးပါတီတွေကနေပြီးတော့တိုင်တန်းကြရဆိုတဲ့အပေါ်မှာ UEC ကဘယ်လိုပုံစံနဲ့ရက်ပြည့်ဖြစ်ရှင်းမလဲဆိုတဲ့အပေါ်မှာတော့ပို့ပြီးတော့စကားပြောတော့မလို့ထင်ပါတယ်။မချိနှက်ချက်တွေဖြစ်လာတယ်ဆိုလို့ရှိရင်တော့အဲ့ဒီအပေါ်မှာထပ်မံပြီးတော့ပြင်းမာမှုတွေထိတိုက်တွေးမှုတွေလည်းဖြစ်လာနိုင်တယ်ပေါ့
။ဟုတ်ကဲ့အခုလက်ရှိအနေထားကတော့ဒီရွေးကောက်ပွဲတွေမှာဖြစ်လေဖြစ်တာရှိတယ်ဒီအပြိုင်ဆိုင်ဖြစ်ထန်လာချိန်မှာအပြန်လမ်းပြောကြတဲ့အနေထားမျိုးကိုပို့ပြီးတော့ရောက်တဲ့သဘောနောက်ရွေးကောက်ပွဲရလတ်ပေါ်မှာတည်ပြီးတော့ဆက်ပြီးတော့ဖြစ်လာနိုင်တဲ့သဘောပေါ့နော်
။ဟုတ်ကဲ့အဲ့ဒါတန်းလေးပို့လေပေါ့ဗျာ။အခုကနိုင်ငံရေးပါတီတစ်ခုမဟုတ်ပဲနဲ့တိုင်းပြည်တည်ရဲ့လက်နက်ကိုင်တပ်မတော်တစ်ခုကနေပြီးအဲ့လိုပြောတဲ့အပေါ်မှာတော့ဒီပြောပုံဆိုပုံနဲ့ပြောရတဲ့အကြောင်းရင်းပေါ်မှာတည်ပြီးတော့ဒါလည်းနေတော့နိုင်ငံရေးရတော့အကျေဆက်ပေါ့နော်အစိုးရတမတော်နဲ့ကြားထဲမှာအဟာရညားနေတယ်ဆိုတဲ့ဟာကိုပြရတယ်လို့ဆိုသွားတ
ာဟုတ်ကဲ့ဒီလိုတင်မှာ UEC ကဘလို့ပြန်ဖြေရှင်းပေးတယ်လို့ထင်တ
ယ်ရွေးကောက်ပွဲမှာဖြစ်လာတဲ့အငြင်းပွားမှုတွေကို UEC အနေနဲ့ကင်ပဖြေရှင်းတဲ့အခါမှာတည်စဲဥပဒေနဲ့ဖြေရှင်းတဲ့ပုံစံဖြစ်တယ်လို့တစ်ခါကလည်းပြိပခဖြေရှင်းအနေနဲ့ဖြေရှင်းနိုင်မှုလို့ပေါ့ညီမပြည့်ရဲ့အနေထားကလည်းဥပဒေကြီးကိုတရားခံလုံးကင်ရှင်းလို့ရှင်သူ့ပြဿနာတွေကပိုဆိုးသွားနိုင်တဲ့အခြေအနေရှိတာဒီကတော့ဆွေးနွေးတယ်ဗျအခု UEC ရဲ့ဒီကအားနည်းချက်တစ်ခုကဒီနိုင်ငံရေးပါတီတွေနဲ့အခြေအနေဖြစ်အောင်ဆွေးနွေးမှုအားနည်းခုဆိုမှဆိုပါတော့ဗျ election cancellation လုပ်တယ်ဆိုတဲ့ဟာမျိုးတွေတော့ဥပမာဦးတည်ရေးလို့လက်ထပ်တော်ဆိုလို့ရှိရင်တိုင်းရင်းသားလက်ထက်အဖွဲ့အစည်းတွေအများကြီးတော့တွေ့ဆွေးနွေးကြတာရှိတယ်ဒါပေမဲ့ဒီကတော့အခုဒီကောက်ပွဲမှာပါတီတွေတိုင်းနာဖြစ်လာခဲ့တဲ့အခါမှာ UEC အနေနဲ့သူတို့ပြင်းနေရပုတိပတ်တက်နေတဲ့နေရာတွေမှာဆိုလို့ရှိရင်ပို့ပြီးတော့ပြူဆိုင်ပြီးလောက်ကိုလိုပါလိမ့်မယ်။အဲနောက်တစ်ခုကလည်းဟိုလိုပါတီတစ်ခုတည်းကနေပြီးတော့အစိုးရဖွဲ့လို့မရတဲ့အနေအထားမျိုးဖြစ်လာတယ်။အဲအဲ့ခါမျိုးဆိုလို့ရှိရင်တော့ပို့တိုင်းမှုတွေကပို့ပြီးများနိုင်ပါလား။အဲဒါမဲ့တစ်ဖက်ထင်ရမှာကျယ်ကြီးများအဲဒီဘယ်လိုဖြစ်တဲ့အစိုးရမဖွဲ့နိုင်ဘူးဆိုလို့ရှိရင်ပူးစော်ထင်ရနေပြီးတော့သူတို့ပြောသွားတာအစိုးရအနေနဲ့အမျိုးသားညီညွတ်ရေးကိုဦးတည်ပြီးတော့ national unity ကိုဦးတည်တဲ့ government တစ်ခုမျိုးလို့ဆိုစဉ်းစားရတာရှိပါတယ်လို့ပြောသွားတယ်။ဒီလိုစဉ်းစားချက်မျိုးရှိတယ်ဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲပြီးတဲ့အချိန်မှာဖြစ်လာနိုင်တဲ့မတည်ငြိမ်မှုတွေကိုလျှော့ချနိုင်မှုတွေတော့အများဆုံးအကောင်းဆုံးအဖြစ်ဖြစ်နိုင်တယ်ပေါ့နော်
။ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲကာလကဒီကိုယ့်ဘက်ကထောက်ခံမှုရအောင်သူသနာကိုလက်ခုပ်တန်တောင်းတဲ့အနေအထားမျိုးပေါ့နော်။အဲ့တော့လက်တွေမှာဖြစ်လာနိုင်ဖို့အနေအထားရော
အဖက်နဲ့တစ်ဖက်နဲ့အဲ့လိုအပြစ်တင်ရပြီဆိုလို့ရှိရင်ကိုယ့်ဘဝဝေးသွားကြတယ်။ကျွန်တော်တို့မြန်မာပြည်ရဲ့ပြဿနာကရွေးကောက်ပွဲရလဒ်တစ်ခုတည်းနဲ့ဖြစ်ရှင်းလို့မရဘူး။အမျိုးသားရင်းများစီရေးကိုအခြေခံရှိမှဝေးရမယ်။အခုတည်းကကျေးဇူးတင်ရတဲ့ပြင်ဆင်လာမယ့်အချိန်တော့ရောက်ပြီလို့ထင်ပါ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမင်းစောဦးခင်ဗျာကျွန်တော်ဝင်းမြမ